ပြည်မြန်မာကုန်တိုင်းမှာဥဆိုင်ငန်းတွေအဖေရှားခံရတယ်လို့သိရလို့လေအဲ့ဒါဘလို့ကနေဘလို့ဖြစ်တာပါလဲခင်ဗျာ
လေးလံပါသွားလို့ပါလေးလံကလေ AA Medical Project ကမတို့ကိုပေး120 80ပဲရှိတယ်မြေကွက်ကိုသူတို့ကအဲ့ဒီမြေကွက်ဆိုပြီးတော့ညာပြီးသူတို့ကယူလိုက်တာအမှန်တကယ်တော့ပေး300ကျော်ရှိတယ်မြေကွက်တကယ်တမ်းတန်တယ်ဆိုတာ30,000လောက်တန်တယ်မြေကွက်ကိုသူတို့ကသိန်း400,000နဲ့သူတို့ဆွဲလိုက်တာပါ AA Medical Project ကစိတ်ဝါကူတန်းနဲ့ပေါင်းပြီးတော့လေ
ဟုတ်ကဲ့ဒီနေရာကဘသူပိုင်တာပါလဲခင်ဗျာ
ဒီနေရာကစီဝါကူတန်းကသူတို့အဆောက်အအုံပဲပိုင်တယ်အဲ့ဒါမြေပိုင်ဆိုင်ရာတသက်တယောက်ရှိရတယ်အဲ့ဒီဟာကိုစီဝါကူတန်းက AA Medical Project ကိုဒီလန်ပြစ်လိုက်တာအမားတို့တွေကပထမတော့စီဝါကူတန်းကဒီလန်တင်တယ်လို့သတင်းစာမှာကြေညာတော့အမားတို့ဆိုင်ငန်းရှင်တွေအားလုံးကဒီလန်ပြန်ဆွဲမလို့ဆိုပြီးတော့ညှိကြသေးတယ်ဒါပေမဲ့စီဝါကူတန်းကအမားတို့တွေဒီဆိုင်ငန်းမြေဧကဘက်ကိုမပါဘူးတဲ့ဒီဟိုဒီအဆောက်အအုံကြီးပဲပါတယ်120 80ပဲပါတယ်ဆိုပြောတဲ့ကြောင့်အမားတို့ကအော်ကိုလည်းမပါဘူးဆိုအေးစစ်စစ်နဲ့နေနေကြတာပေါ့နော်အဲတကယ်တမ်းလည်းကဒီလန်လည်းဆွဲလိုက်ပြီးတော့ကျွန်တော်တို့ရှိခွင့်ထားတဲ့ဆိုင်ငန်းတွေရတယ်အစားပါပါတယ်ဆိုပြီးအမားတို့ကအကုန်လုံးဆိုင်ငန်းကိုအတင်းဖိတ်ခိုင်းတယ်အရင်တော့ကတော့ဒီကုန်တိုင်းထဲမှာပါတဲ့ဆိုင်ကမ်းပဲပါတယ်ဆိုပြီးတော့ပြောတယ်အခုကျတော့ဒီအပြင်ဘက်မှာရှိတဲ့မြေကြီးမော်ပါရှိတဲ့ဆိုင်ကမ်းတွေပါအကုန်ဖယ်ခိုင်းတာအမားတို့ကမပါဘူးဆိုရင်မဖယ်ပေးတဲ့အတွက်ကြောင့်ဒီနေ့ဆွဲထားတာပ
ါသူတို့ဘက်ကဆိုင်ကမ်းတွေပိတ်ဖို့လာတဲ့ကိစ္စမှာဘယ်လောက်ထိကြမ်းကြမ်းတမ်းတမ်းကင်တွယ်ပါသလဲခင်ဗျာ
အဲပိတ်ထားတဲ့တကားတွေအကုန်ဖွင့်ဆွဲဖွင့်ပြီးအကုန်လုံးသူတို့ရိုင်းနေပြီးတော့အကုန်လုံးပစ္စည်းတွေအကုန်သူတို့ကားရဲ့ရွှေ့ပြီးတော့ဖယ်သွားပါတယ်955ဥပဒေရဆွဲချမယ်ဆိုပြီးအဲ့လိုကိုယ်နဲ့သူတို့ဆွဲချသွားတာပါမတော်ရအောင်မချိနှက်လို့ဆိုပြီးတော့ဒီသူဆန္ဒကိုပေါ်ထုတ်တဲ့အနေနဲ့မတော်ကဆန္ဒပေါ်ထုတ်တာပါနိုင်ငံရေးလောက်တာလည်းမဟုတ်ပါဘူးလို့ပေါ့ပြည်ရင်မှာကိုယ်နိုင်ဆိုင်ကမ်းရှင်များမှမိမိတို့ညံ့တာဆုံးရှုံးမှုများအတွက်ကိုယ်ငင်းငန်းစွာဆန္ဒပြတောက်ခံပါလေဆိုတဲ့စာရွက်ကိုခြင်ပြီးတော့မိန်းကလေးတွေရောယောက်ျားလေးတွေအကုန်စုပြီးတော့ဆန္ဒပြကြတာပါမတော်ဆန္ဒပြနေကြတော့မျိုးနယ်မှုတွေရောခရိုင်မှုတွေရောဘာတွေရောအများကြီးပဲတင်လာပြီးတော့မတော်တွေကညီမလေးနှစ်ယောက်ကိုခေါ်ပြီးတော့ဖမ်းသွားပါတယ်မတော်ပဲကြတဲ့သူတို့ကိုအကြောင်းမကြားပဲနဲ့ဆန္ဒပြတဲ့အတွက်ကြောင့်အကျန်းဖက်သူတို့လုပ်တဲ့အတွက်ကြောင့်မလို့သူတို့ခန်းတာပါတဲ့
အဲ့တော့အခုအထင်းသေးခံလိုက်ရတဲ့အမျိုးသမီးနှုတ်ဦးရဲ့နောက်ဆုံးအခြေအနေရောဘယ်လိုရှိပါလဲ
အော်အခုဒီညတော့ဆုတ်ပြေးလိုက်ပါပြီသူတို့ကိုပြောနေတဲ့နောက်မလုပ်ပါဘူးဆိုပြီးတော့ခံဝင်ကတိထိုးခိုင်းနေအကယ်၍ခံဝင်ကတိကိုမထိုးဘူးဆိုရင်နင်တို့အမှုကိုနိုင်ငံရေးအမှုဆိုပြီးတက်ပြစ်မယ်ဆိုပြီးတော့သူတို့ကိုလက်မှတ်ထိုးပြီးတော့ပြန်ထုတ်ပေးလိုက်ပါတယ
်ဆိုတော့ဆိုင်ပန်းရှင်တွေဘက်ကဖြစ်ချင်တာကဘာပါလဲခင်ဗျာ
မတော်ကတောင်းဆိုရမှာလေဒီခါကြီးကလေးလံပါသွားပြီပေါ့ဟုတ်တယ်အဲလေးလံမပါဘူးဆိုရင်လည်းမိုးလေးလံဖြတ်ပြီးဆိုတော့ကောင်တဘောမဟုတ်ဘူးရှင်လေမတော်အနေနဲ့နင်းနာမှုတစ်ခုအတွက်ကိုမတော်နင်းနာသေးတစ်ခုခုပေါ့နော်မတော်ကတော့တောင်းဆိုလိုက်တာမတော်ခန်းနေတယ်ကာလတံမှုပေါက်သေးသူသိန်း100လောက်ရှိတဲ့အတွက်ကြောင့်တောင်းဆိုရတော့အိန္ဒိယမပေးနိုင်ဘူးဆိုလို့ရှိရင်လည်းမတော်တို့ဆိုင်ငန်းတွေကပြန်လုစားလို့ရတဲ့နေရာအစားတစ်ခုခုပေါ့မတော်တောင်းဆိုကြတာပါဒါပေမဲ့နိုင်ငံတော်သမ္မတအဆင့်တွေကိုမတော်စားတင်တာအခောက်ပေါင်းမနေတော့
အဲ့တော့နိုင်ငံတော်အစိုးရကဒီဟာကိုအကြောင်းပြန်ပါသလား
လုံးဝအကြောင်းမပြန်ပဲဒီနေ့လာဆွဲထားတာပ
ါဟုတ်ကဲ့အဲ့တော့ဆိုင်ပန်ရှင်တွေဘက်ကဘာတွေဆက်လုပ်ပါမလဲခင်ဗျာ
မတော်အနေနဲ့ကတော့မတော်ရပိုင်ခွင့်ကိုပြန်ရနိုင်ရန်အတွက်တော့မတော်ကငြင်းငြမ်းစွာနဲ့ပဲမတော်ဆန္ဒပြဖို့ထူထောင်ထားကြတယ်လူတွေအားလုံးလည်းဟိုညီညွတ်အောင်ဆိုပြီးပြုံးထားပါတယ်သူတို့ကိုခွင့်ပြုချက်ယူရမယ်ပြောတဲ့အတွက်မတော်ငြင်းငြမ်းစွာဆန္ဒပြဖို့ရန်အတွက်စတင်မယ်စတင်ပြီးသူတို့စီကခွင့်ပြုချက်ကြအောင်လည်းမတော်အိမ်မှာ၄ point ချိန်မှာထုတ်ပြီးဆန္ဒပြဖို့စီယုံထားကြပါတယ်
ဆန္ဒပြခြင်းနဲ့ဆိုင်ရှင်တွေကဘယ်လောက်တိရှိပါသလဲခင်ဗျာ
အကယ်တမ်းတော့ဆိုင်ရှင်တွေအလုံးကအယောက်တရာလောက်ရှိတယ်ပေါ့နော်ဒါပေမဲ့ဒီနေ့ဖြစ်သွားတဲ့ကိစ္စကတို့လမ်းမီတလောက်လူတွေကလာလိုက်တဲ့ကြောင့်သူအင်အားနဲ့နေသွားတယ်မတော်မှ20 30လောက်ပဲဖြစ်သွားတယ်နောက်တချို့ကအဝေးမှလည်းနေတဲ့ကြောင့်ဆိုင်ရှင်တွေလာဖြတ်တယ်ဘာညာနဲ့ဆိုတော့ဒီတို့ကလာနေတာနဲ့မမီလိုက်ကြအောင
်ဆုံးရှုံးနေတာမှုပေါ့ဘယ်လောက်လောက်ရှိမယ်ခံမရလဲခင်ဗျာ
မတော်ဆိုင်ရှင်မောင်တရာဆုံးရှုံးနေတာအခုမတော်တွေဒီဆိုင်မှာအကုန်လုံးပိတ်ထားတဲ့အတွက်ကြောင့်မလို့ဒီမှာတော့တော်တော်စောင့်နေရအဆင်မပြေဖြစ်နေကြပါတယ်။မတော်ဒီကိုမိတ်ကတင်းတင်းမာပဲရှိရတဲ့ကြောင့်မလို့ထားတဲ့ခါမှလည်းဆိုင်ငန်းကလည်းတခန်းကိုအနည်းဆုံး3သိန်းနဲ့ဒေးသိန်းကျမှရှိပါတယ်။အဲ့ဒီအတွက်ကြောင့်မတော်လည်းမထားနိုင်ကြဘူး။ဆိုင်ငန်းတိုင်းလူတွေကဒုက္ခရောက်နေကြပါတယ်။တချို့ဆိုင်တွေဆိုရင်မဖွင့်အောင်မဖွင့်နိုင်ပဲပိတ်လိုက်ရပြီးတော့ဝန်ထမ်းတွေလည်းတော်တော်ဒုက္ခရောက်နေကြပါတယ်
။ကျေးဇူးပါပဲ
။ဟုတ်ကဲ့ပါ